ಅದನ್ನಾಗಿ ಸಾಮಾನ್ಯ ರಾಷ್ಟ್ರಕ್ಕೆ ಹೋಗಿ ಹೋಸ
အများစုကဝေဒနိတဒုက္ခအခါအရှာဝေဒနိတဝေဒဇိတဒုက္ခခံစားချမ်းသာညမလို့ဒီမှာတော့လူတွေအစ်ကျပါတယ်ခံစားတဲ့ချမ်းသာတစ်ခုပဲသိကြတယ်ဒုက္ခဆိုအင်းအင်းနဲ့ချမ်းသာချမ်းသာလို့ဒီကအဲ့ဒီကမထင်ဘူးသို့တော့ဝိရိယဒုက္ခနဲ့တဏှိဒုက္ခဒီတစ်ခုကိုချိန်လိုက်မှဖြစ်တယ်တဏှိဒုက္ခရဖို့အမတန်ပါခင်ဝိရိယဒုက္ခဒီတိုင်းတိုင်းတော့ရရှိနေကြတယ်အဲဒီဝိဇ္ဇာတစ်ခုကိုပေါ်ပေါ်ပြပြပတ်သက်ထားလို့ရတယ်နော်။လောကလူတိုင်းမှာဘယ်ပုဂ္ဂိုလ်မှဆင်းရဲဒုက္ခကိုရှာတာမရှိဘူး၊ဆင်းရဲဒုက္ခကိုရှာတယ်။ဆင်းရဲဒုက္ခကိုရှာရင်ရှာရင်နဲ့ဆင်းရဲဒုက္ခကိုမတွေ့နိုင်ဘဲနဲ့ဆင်းရဲဒုက္ခတွေထဲမှာပဲတဝဲနေနေနေနေတယ်ဆိုတော့အလေးနဲ့ထားပြီးတော့ဆင်းရဲဆက်သချင်းမှသိတယ်အနုဘောပေါ်ရင်ကြည့်ပဲဆိုလို့ရှိရင်မသိဘူး။ဝေဒနိတဆိုတဲ့စကားလုံးနဲ့ဝေဒနာဆိုတဲ့စကားလုံးကစိတ်ရဲ့ခံစားမှုဝေဒနာလို့ခေါ်တယ်။ညမလူမျိုးတွေနားနယ်နေတဲ့ယောဂဝေဒနာကိုပြောတာမဟုတ်ဘူး။စိတ်ထဲမှာခံစားမှုအတွေ့အကြုံ။ဆိုတော့ကာမအာယုန်နဲ့တွေ့ကြုံလို့ရှိရင်လူတွေကဝမ်းသာတာပျော်ကြတယ်။จิตละสิทธิ์แท้มาชำนาญเนาะก้าวมาได้ที่อยู่ในตัวนั้นเปียงเนี่ยเปียวชำนาญสิทธิ์ชำนาญหมู่ยาจักรบกองกันได้ช่วยมีฉะนั้นฉะนั้นเป็นอันเดียวขึ้นอารมณ์จะมุ่งแต่เวทนาสรว่าตบาวะอาศัยคว้าชาติด้วยฉะนั้นดุริยะสิทธิ์แท้มาผิดพอละได้ขันธ์3หมู่เวทนาต้องมีฉะนั้นနမတိကဒုက္ခနမတိကဒုက္ခနမတုကအဒုက္ခမဒုက္ခပါဠိလိုအရင်မှတ်တယ်ဒုက္ခဆိုကိုချမ်းသာဆင်ချမ်းသာကိုချမ်းသာမို့ဆိုတာလေချင်ရအရှင်ပြေတာမိလို့တာလို့အရှင်ပြေတာကိုချမ်းသာဆင်ချမ်းသာမို့ဆိုတာသူအစဉ်ပြေတဲ့ပုံမှာจิตနဲ့ဝမ်းသာခြင်းလို့တာဒါစိတ်ချမ်းသာတော့ဒါကလူတွေလူချင်းတွေကအဲ့ဒီချမ်းသာတစ်ခုလူချင်းတော့အဲ့ဒီရဲ့စံတဲ့ကဘာလို့ဆိုရင်ဒုက္ခဒုက္ခဆိုတာကိုယ်ဆင်းရဲမှုနဲ့စိတ်ဆင်းရဲမှုကိုယ်ဆင်းရဲမှုဆိုတာနေလို့ထိုင်လို့အဆင်မပြေဘူးခန္ဓာကိုယ်တက်တော့တက်တာမရှိဘူးဆိုတော့ကာယကဒုက္ခလို့ဆိုတာသွားကြတာနားကြတာနေတိုင်းတော့ဖြစ်တာရပ်အောက်တာကြောင်းအောက်တာစသဖြင့်ဒုရဏရဲ့ခံစားမှုတွေခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်လာတဲ့ဝိရဏမျိုးဆင်းရဲမျိုးကာယကဒုက္ခဒီခန္ဓာကိုယ်မှာအဲ့ဒီလိုဒုက္ခမရှိဘူးသို့တော့စိတ်ထဲမှာအလိုမကျဖြစ်တာအစဉ်မပြေဖြစ်လို့စိတ်ထဲမှာမကြည်မနှက်ဖြစ်နေတာကျုပ်ရတဲ့ကိစ္စတစ်ခုပေါ်မှာမကြည်မနှက်ဖြစ်နေတာစိတ်ဆင်းရဲမှုဆိုတာလူကျင်နာမရလို့စိတ်ဆင်းရဲမှုဘုဘကျမ်းသာတဲ့ပစ္စည်းဥစ္စာတွေဆုံးရှုံးနေတာတော့စိတ်ဆင်းရဲမှုဆိုပြီးတော့လောကမှာစိတ်ဆင်းရဲမှုဆိုတာတွေနဲ့နာတတ်တယ်ပေါ့အဲဒီစိတ်ဆင်းရဲမှုတွေရဲ့အခြားစိတ်ကလေးကဘာလဲလို့ဆိုရင်တောကစိတ်ထဲမှာပူလောင်နေစိုးရိမ်တယ်စိတ်တောကရောက်ဓမ္မနတခြေခွဲတယ်ဝမ်းနေတယ်စိတ်ထဲမှာအလိုမကျတာကအဲ့ဒါလည်းစိတ်ဆင်းရဲမှုတောကကလည်းစိတ်ဆင်းရဲမှုပဲဒေါမနတလို့ဆိုတာစိတ်ဆင်းရဲမှုပဲအဲ့ဒါစိတ်ထဲမှာဖြစ်ပေါ်လာတဲ့ခံစားမှုတွေနောက်ခံစားမှုတစ်ခုကဘာလဲလို့ဆိုရင်အဒုက္ခမဒုက္ခဆင်းရဲတာလည်းမဟုတ်ဘူး
ချမ်းသာတာလည်းမဟုတ်ဘူးဆိုတော့တခါတည်းကတော့အခြေအနေတစ်ခုကဆင်းရဲတယ်လို့လည်းပြောလို့ရတယ်ချမ်းသာတယ်လို့လည်းပြောလို့ရတယ်မသိမှသာမချင်ရှားတဲ့ခံစားမှုမျိုးဆိုတာလည်းရှိတယ်လူတွေမှာချမ်းသာတယ်လို့လည်းပြောဆင်းရဲတယ်လို့လည်းပြောပုံမှန်လေးပဲဆိုလို့ရှိရင်ဒါအတ္တခမတိကသူလည်းပဲခံစားမှုတစ်မျိုးနဲ့တဲ့အဲ့ဒါကိုနောက်စကလုံးတစ်လုံးနဲ့ပြောမယ်ဆိုရင်ဥပိ္ပခာဝေဒနာဟုတ်ပါဘူးအဒုက္ခမဒုက္ခဆိုရင်စကလုံးနှစ်ခု negative အဓိပ္ပာယ်နဲ့ပေါ်ပြတာဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးအလဲထက်ကြမှာခံစားမှုတနည်းအားဖြင့်ခံစားမှုမဖြစ်ရှာဘူးအာယုဘောမှာမတိမတန်သို့မဟုတ်အလဲလက်ခံစားမှုလို့ပြောတယ်ကံဝိရိယတာဆိုတဲ့စိတ်ရခံစားမှုတွေလူတိုင်းလူတိုင်းမှာကြုံရတခါတည်းရန်ချမ်းသာတယ်တခါတည်းရန်ဆင်းရဲတယ်တခါတည်းရန်ချမ်းသာတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးစိတ်ရခံစားမှုတွေလူတွေမှာဒီလိုကြုံတွေ့ကြတယ်အဲ့လိုကြုံတွေ့ကြတဲ့အချိန်မှာလူတွေကဘာလို့လူချင်းရတာလဲဆိုတော့ဝိရိယတာဒုက္ခစိတ်ထဲကကြင်နက်ပြီးတော့ကျော်ရှင်ချမ်းသာတာခန္ဓာကိုယ်အစဉ်ပြေမှုနေရထိုင်တာအစဉ်ပြေမှုဆိုရင်ကာယကဒုက္ခစိတ်ထဲကအစဉ်ပြေမှုဝမ်းသာမှုကြည်လင်မှုဆိုရင်စေတသိက်ကဒုက္ခအဲ့ဒီဒုက္ခလူတိုင်းလူတိုင်းလိုချင်냐သာဝတရားနဲ့တရားတွေ့ရင်ပြောကြတယ်ဘောလားဆုတောင်းရချမ်းသာကြပါစေချမ်းသာကြပါစေနဲ့ဆုတောင်းပါဘာဆုတောင်းတာလဲဆိုတော့ဒါပဲဆုတောင်းတာပဲဘောလားနေလို့ခံလို့အစဉ်ပြေတယ်စိတ်အေးချမ်းတယ်ဒါကိုချမ်းသာတယ်လို့ခေါ်တာလေချမ်းသာတယ်ဆိုတော့အဲ့ဒါကိုပြောဒါလူတွေအတွေ့အကြုံရှိတဲ့ချမ်းသာအဲ့ဒီလူတွေတွေ့ကြုံခံစားရတဲ့ချမ်းသာဒုက္ခလူတိုင်းလူတိုင်းမွေးရပါအခွင့်အရေးတစ်မျိုးလိုပဲလူတိုင်းလူတိုင်းခံစားနိုင်လူတိုင်းလူတိုင်းတော့မဟုတ်ပါဘူးတတဝါတွေလည်းပဲဒီခံစားမှုရှိတာဆိုတော့ကိုမျက်စိအောင်မှာရှိတဲ့ခွေးမျိုးလေးတွေတကောက်တကောက်ဆော့လို့ကစားလို့ဒဝိရိတ္တဒုက္ခတို့ခံစားရတယ်ပျော်နေတယ်ခံစားကြကာယဒုက္ခခံစားတယ်ဝိရိတ္တဒုက္ခခံစားတယ်အဲ့ဒီခံစားမှုဝေဒနာဒီခံစားမှုဆိုတဲ့ချမ်းသာဒုက္ခဝိရိတ္တဒုက္ခလူတွေရဲ့သိကြည်ချက်သဘောမျိုးလို့ဖြစ်ပြီးတော့ဒီချမ်းသာကြပါစေလို့ဆုတောင်းပေးတဲ့ပုဂ္ဂိုလ်တွေအားလည်းဒါပဲတတ္တဝါတွေချမ်းသာကြပါစေဆိုတာလည်းဒါအောင်ဆုတောင်းနေတယ်လို့ဖြစ်တယ်။ဘာလို့ဆုတောင်းနေကြတာလဲဆိုတော့ချမ်းသာတာတည်းဖြစ်တာမှမဟုတ်ဘဲနဲ့ခုနအဆင်မပြေတာလားလေးတာဒီလောကမှာခန္ဓာကိုယ်ကနေလို့ထိုင်လို့အဆင်မပြေတာလည်းလားလေစိတ်အခြေအနေအဆင်မပြေတာလည်းလားအဲ့ဒါကြတော့ဘုရားမကြိုက်ဘူးကာယကဒုက္ခ၊စေတသိက်ကဒုက္ခဒီမှာမကြိုက်ဘူး။မထင်ရှားတဲ့အတ္တကမဒုက္ခဝင်လူတွေကမကြိုက်ဘူး။အဲ့တော့ထင်ရှားတဲ့ဝိရိယဒုက္ခအဲ့ဒီဝိရိယဒုက္ခဆိုတာတော့မလဲတကယ်အနေအဆုံးဝိရိယဒုက္ခဝင်လူတွေကသိချာတယ်ခံစားချမ်းသာအဲ့ဒါကိုပဲလူတွေသိတယ်သူမှပဲသားနဲ့သမီးနဲ့နေတဲ့ပုဂ္ဂိုလ်တွေသားသမီးတွေနဲ့ပျော်ရွှင်ချမ်းသာနေတယ်ဝိရိယဒုက္ခစီဝဥစ္စာလောက်ကြလို့စီဝဥစ္စာတွေတုန်တက်လာတယ်ဝိရိယဒုက္ခမိစေအပေါင်းအသင်းတကယ်ချင်းတွေနဲ့တွေ့လို့ပျော်ကြတယ်ဝိရိယဒုက္ခတောင်းလို့စားလို့ပျော်ကြတယ်ဝိရိယဒုက္ခဒီခန္ဓာတွေတက်လို့မိစေအပေါင်းတဲ့နေတဲ့အတွက်လို့တွေ့လို့ကောင်းရှိသည်ကြီးပြောကြဆိုကြဝိရိယဒုက္ခတွေ့ခြင်းနဲ့ຢາດူຢາດို့ချမ်းသာတဲ့ပျော်ရွှင်တဲ့ဝိရိယဒုက္ခဝိရိယဒုက္ခတွေကိုချက်ကြည့်လိုက်လို့ဆိုလို့ရှိရင်အများကြီးပဲပေါ့ပြောရင်ဆုံးနိုင်မှာမဟုတ်ဘူးเนาะအရှင်ပြင်းနေတာအရှင်ပြေလို့စိတ်ချမ်းသာနေတာဒီမှန်သမျှဝိရိယဒုက္ခကျေဆုံးပါဆင်းရဲခံစားမှုအဲ့ဒီဝိရိယဒုက္ခကိုပဲလောကလူသားတွေစုံစုံမဲ့မဲ့နဲ့နှိမ့်နှိမ့်ချိုက်ချိုက်ကြီး ဆွတောင်းပြီးတော့ယူနေကြတာတဲ့အဲ့ဒီလူတွေဆွတောင်းပြီးတော့ယူနေတဲ့ဝိရိယဒုက္ခအစစ်အလွန်ကြီးတဲ့ဝိရိယဒုက္ခဘုန်းကြီးတို့တွေသံဃာအားဖြင့်ခံစားနိုင်တဲ့ရရှိနိုင်တဲ့ချမ်းသာဒုက္ခဒီအလွန်အစစ်နိုင်တဲ့ချမ်းသာဒုက္ခမြတ်စွာဘုရားကဘလောက်ကြီးအောင်သုံးတာလို့ဆိုမီလဒုက္ခရောင်ရကောင်းတဲ့ချမ်းသာလို့ပြောတယ်ဒီလားဆိုတာမစင်လို့ပြောတာပါတတော်ရည်တမန်ရနေတဲ့ချမ်းသာဒုက္ခကြီးမိလဒုက္ခမစင်ပါမှာချမ်းသာဒုက္ခဒါလိုပဲအဟုတ်ထင်ပြီးတော့မမောပြီးတော့လောကလူသားတွေဟာရှားပွေပြီးတော့နေကြတယ်နေစင်နေအမြဘာရှားတာလဲလို့မေးလိုက်မိသားစုတွေလူလောကရောက်လာတဲ့ပုဂ္ဂိုလ်တွေကဘာရှားတာလဲလို့မေးရင်ဒီပြောပေါင်းပြောလိုက်မယ်အလုရှာတချို့ကလည်းပတ်ဆံရှာပြောပေါင်းပြောလိုက်တယ်ဘုရားအလုကပါလို့ဟုတ်ပတ်ဆံရှာပတ်ဆံကပါလို့ဟုတ်လေပြောပြောနေဖို့နောက်ဆုံးမှာဘယ်သွားတာတော့ဆိုဒီဝိရိယဒုက္ခကိုရှာတာအဓိကနောက်ဆုံးတန်ဖိုးကဝိရိယဒုက္ခသွားဆိုင်ပတ်ဆံရတော့ပြောတယ်လေအလုရတော့ပြောတယ်ပတ်ဆံရတော့ပြောတယ်ကိုယ်သုံးနေတာနဲ့သုံးလာလို့ရှိရင်ပြောတယ်ကိုနေတဲ့လူတွေနေရရင်လည်းပြောတယ်အရှင်ပြေလို့ရှိရင်ပြောတယ်အဲ့ဒီပြောရှင်ချမ်းမြေမှုရှားနေကြတာအနှစ်ချုပ်အောင်ပြောမစင်လောကလူတွေနေစင်တဲ့အမြရှားနေတာဒါပဲကဘာမှာရှိတဲ့လူတွေရှားတာဘာရှားတာတန်းရှားပြောကောင်းပြောလိုက်မယ်ရေနံရှားတယ်လို့ရွှေရှားတယ်လို့ကြောက်တာပရမညာရှားတယ်ဒါတွေကမဟုတ်ဘူးဒါတွေတွေ့ရင်ပြောမှာဟုတ်အဓိကကတော့ပျော်မှုအဓိကအဲ့တော့ချုံမှုပြောလိုက်မယ်ဆိုလို့ရှိရင်လောကလူသားတတ်တော်ဟာလေအာလုံးနေစေတဲ့အမြပြင်းမှန်းကြီးစွာရှာပွေးနေကြတာပါလေဆိုဝိရိယဒုက္ခပဲအဲ့ဒီဝိရိယဒုက္ခတော့မပဲအရှင်းမြင်တဲ့ဝိရိယဒုက္ခမဟုတ်ဘူးလူတိုင်းရနိုင်တဲ့တမာဝိရိယဒုက္ခလေးပဲလူတိုင်းရနိုင်တယ်ဆိုတော့တော့မပဲလူတွေဟာခန္ဓာဒုက္ခကိုမရကြတဲ့ပုဂ္ဂိုလ်တွေအများကြီးပဲဆင်းရဲဒုက္ခနဲ့ရင်ဆိုင်နေကြတဲ့ပုဂ္ဂိုလ်တွေခန္ဓာဒုက္ခလည်းလွတ်ဆုံးရှုံးနေကြတာဟာဝိရိယဒုက္ခလေးတောင်မရတဲ့ပုဂ္ဂိုလ်တွေရှိသေးတယ်လေ။ဘာဖြစ်လဲ?ယောဂဝိရဏနှိမ့်ဆက်ခံနေရတဲ့ပုဂ္ဂိုလ်တွေထောင်တန်းကြနေတဲ့ပုဂ္ဂိုလ်တွေနော်ဆင်မပြေလို့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအားလုံးဝိရိယဒုက္ခတောင်မှပြည့်ပြည့်ဝမရကြဘူးတဲ့။အဲ့ဒါလို့အခြေအနေမျိုးခွန်ကြီးတို့တည်းချမ်းသာဒုက္ခဆိုတာဓာတ်ရင်ရှိတာကဝိရိယဒုက္ခဒီအဆင့်နဲ့လားလို့မေးကြည့်လိုက်လို့ရှိရင်မဟုတ်ဘူးခွန်ကြီးတို့မသိတဲ့ချမ်းသာဒုက္ခတွေအများကြီးတယ်တန်ခါးအားဖြင့်တွေးကြည့်မယ်ဆိုလို့ရှိရင်ကြည့်အရာထက်မှတစ်ချိန်လေးနားထောင်ပြီးတော့ပြောတာဒါပြောမှုတစ်မျိုးဆန္ဒကဘယ်ကောင်းတာတွေကိုကြည့်ပြီးတော့ပြောတယ်ပြောရှင်မှုတူမျိုးရှင်ရေပေါင်းတဲ့နေတယ်စားလို့တောင်းလို့ပြောကြတယ်ဒါပြောရှင်မှုတူမျိုးကဲအဲ့ဒီပြောရှင်မှုတွေကိုမလို့ခြင်းဘူးတရားရည်တာသွားပြီးတော့တရားကျင့်မယ်မပြောဘူးလားအဲ့ဒီပုံစံပြောတာပဲစိတ်ချမ်းသာမှုတမျိုးရနော်အဲ့ဒါလည်းပဲစိတ်ချမ်းသာမှုရတယ်ဆိုတာတရားဘာဝနာနဲ့နှလုံးသွင်းပြီးတော့စိတ်ငြိမ်းချမ်းမှုရတယ်ဆိုတာလေဝိရိယဒုက္ခ။သို့သောဒီဝိရိယဒုက္ခကြီးခုနကပြောခဲ့တဲ့ဝိရိယဒုက္ခလည်းအဆင့်မြင့်သွား။အဆင့်မြင့်တယ်။အဲ့ဒါကြောင့်မို့ဒီဝိရိယဒုက္ခလို့ဆိုရဲဟာအဆင့်အနေကတော့ဘယ်ဟာလဲလို့ပြီးလို့ရှိရင်ကာမဒုက္ခလို့ခေါ်တယ်။ကာမဒုက္ခသည်အဆင့်အနေဆုံးဝိရိယဒုက္ခပဲ။ကတိကကာမဒုက္ခလို့ဆိုရင်ချုံးပုံပြီးတော့ပြောရရအောင်။လောကလူတွေဟာမျက်စိကနေပြီးတော့နှစ်သက်စရာအာယုံလေးကိုမြင်ရတာပဲ။လူတိုင်းလူတိုင်းနော်ကိုယ်ကြိုက်တာလေးကြည့်ရရင်စိတ်ချမ်းသာဘူးလား။ချမ်းသာပါဗျာ။ဒါကကိုယ်ကြိုက်တာလေးမြင်ရလို့ချမ်းသာတာဒါကာမဒုက္ခ။နော်ကာမဒုက္ခကိုကြားတဲ့နာလေးကြားနေရလို့နှစ်သက်ချစ်တတ်ပြီးတော့နေရောနေတာရောမရှိဘူးလားရှိတယ်ဒါလည်းကာမဒုက္ခလို့ခေါ်တယ်ဟော ကိုရှူခြင်းနဲ့အနံ့ကလေးကိုရလို့ရှိရင်ရောစိတ်ပျော်ရွှင်မှုကိုဖြစ်ဘူးလား
ဖြစ်ပါတ
ယ်ဗျာဒါလည်းဝိရိယတုခကာမတုခဒီလိုပဲကိုစားခြင်းနဲ့အရာလေးစားရရပြီဆိုလို့ရှိရင်ရောစိတ်ချမ်းသာမှုမရဘူးလ
ားဖြစ်ပါ
တယ်ဗျာဒါလည်းကာမတုခကိုထိတွေ့ခြင်းနဲ့အရာလေးနဲ့ထိတွေ့ပြီးတော့နေရတယ်ဆိုလို့ရှိရင်ရောစိတ်ချမ်းသာမှုမရ
ဘူးလားဖြစ်ပါတယ်ဗျာ
ဒါလည်းကာမကုံဆိုတာကာမဂုဏလူတရားကာမကုံဆိုလို့ရှိရင်တမျိုးတည်းပဲတော်တော်ထင်းနေတယ်ကာမကုံဆိုတာဘာကိုပြောတာလဲဆိုရင်ကာမဆိုတာလိုချင်စရာအာယုန်လေးကိုကာမလို့ခေါ်တယ်လိုချင်စရာအာယုန်ကဘယ်နှမျိုးလဲလို့ပြောမယ်ဆိုလို့ရှိရင်အခုလိုချင်စရာအာယုန်၅မျိုးရှိတယ်မျက်စိနဲ့မြင်ရတဲ့အဆင့်အာရုံနားကကြားရတဲ့အသံအာရုံနှာခေါင်းကနမ်းချွေရတဲ့အနံ့အာရုံလျှာကလည်ရက်ပြီးတော့သိရတဲ့အရသာအာရုံခန္ဓာကိုယ်ကထိတွေ့ရတဲ့ရသာအာရုံအဲ့ဒီလူချင်းစရာအာရုံတွေကိုကာမလို့ခေါ်တယ်အဲ့ဒီကာမလူချင်းစရာအာရုံတွေကိုလူချင်းနဲ့တဏှာကိုလည်းပဲကာမလို့ခေါ်တယ်လူချင်းစရာအာယုံဆိုတာသဘာဝပေါ်လူချင်းစရာပဲသူကသိတို့တော့လူချင်းတာပါမလူချင်းစရာအာယုံကိုလူချင်းမှုနဲ့တွဲလိုက်တဲ့အခါကျဘာဖြစ်လာလဲလူချင်းမှုကတဏှာအဲ့ဒီလူချင်းစရာအာယုံတွေရောလူချင်းမှုတဏှာကရောလူရဲ့စိတ်ကိုနှောင်ဖွဲ့ချရတော့ကြောင့်ဂုဏတဲ့သူကတံကုန်ဆိုတာဒါပြောနော်မျက်စိကမြင်တဲ့အာယုံတွေကမမြင်ရမနေနိုင်ဘူးနာကကြားရတဲ့နှစ်သက်စရာအသံလေးမကြားရနေနိုင်ဘူး။နှာခေါင်းကနမ်းရှူရတဲ့အနံ့ကလေးမနမ်းရနေနိုင်ဘူး။ရှာကလည်းရရတဲ့အရသာလေးအရသာမခံရနေနိုင်ဘူး။ခန္ဓာကိုယ်ကအထိတွေ့လေးမထိတွေ့ရနေနိုင်ဘူးလို့ဆိုတာနောက်ဖက်တာပဲ။ဘယ်ခါပဲဖြစ်ဖြစ်ဉာဏ်ကနာတရားကိုဆိုတာတွေနဲ့ဒီအာယုန်နေနဲ့ထိတွေ့လာတဲ့အခါလူချင်းမှုတမ်းမဲ့မှုဆိုတဲ့သဘာဝတရားတဏှာတရားမကင်းတဲ့ပုဂ္ဂိုလ်ကပေါ်လာ။ဘလောက်ထင်ရှားလို့ဆိုလို့ရှိရင်အစင်းရှိတဲ့တစ်တင်ကိုနော်ချွန်ထက်တဲ့အရာနဲ့ထိုးလိုက်လို့ရှိရင်အဲ့ဒီအစင်းရှိတဲ့တစ်တင်ကအစင်းတွေထွက်လာတာ
။
ထွက်လာ။အဲ့ဒါလို့ပဲလူတွေလည်းမျက်စိနဲ့အစင်းအာယုတိုက်လိုက်တာနဲ့တည်းနဲ့လူချင်းတဲ့တဏှာပေါ်လာ။နာနဲ့အတန်လေးထွေးလိုက်တာနဲ့လူချင်းတဲ့တဏှာပေါ်လာ။နှာခေါင်းနဲ့အနံ့လေးနဲ့ထွေးလိုက်တာနဲ့လူချင်းတဲ့တဏှာပေါ်လာ။လူချင်းစရာအရသာနှစ်သက်စရာအရသာလေးနဲ့ရှာလေးနဲ့ထွေးလိုက်တာနဲ့တဏှာပေါ်လာ။လူချင်းတဲ့တဏှာပေါ်လာ။ခန္ဓာကိုယ်နဲ့အထိတွေ့နဲ့ထိတွေ့လိုက်တာနဲ့လူချင်းတဲ့တဏှာလေးကပေါ်လာတယ်။အဲ့ဒီတဏှာလေးတွေလူရဲ့စိတ်တွေနှောင်ဖွဲ့ထားရတယ်ဒီအာယုန်နဲ့စိတ်တွေမခွဲမခွာနဲ့အောင်နှောင်ဖွဲ့ပြီးကျိုးတော့နှောင်ဖွဲ့ထားတာကာမကုဏကာမကုံလို့ခေါ်တာခုံရှိလို့ကာမကုံခေါ်ရမှာဘူးနော
်
အဲ့ဒါဟာဘုံဘုံကိုယ့်ဘာကိုဆန်းစစ်ချင်ကိုယ့်ဘာကိုဆန်းစစ်ချင်ကိုယ့်ဘာကိုစဉ်းကြည့်လို့ရှိရင်တို့တွေနေစနေအနှစ်သက်စရာအာယုန်တွေပေါ်မှာစိတ်ဟာနှစ်သက်ပြတန်းနေမှုတည်းဒါကာမဂုဏ်အာယုန်တွေရဲ့နောက်ဖက်မှုကိုခံနေရတာပဲအဲ့တော့ဒီကာမဂုဏ်အာယုန်တွေပေါ်မှာဘာတွေ့တာလဲလို့ဆိုတော့မျက်စိကနှစ်သက်စရာအာယုန်လေးမြင်လိုက်လို့ရှိရင်ထိုမြင်နှစ်သက်စရာအာယုန်လေးကိုကြောင်းပြီးပြီးတော့စိတ်ထဲကချမ်းသာသွားတယ်ဝမ်းသာသွားအဲ့ဒီချမ်းသာသွားတယ်ဝမ်းသာသွားတယ်ဆိုတာဒုက္ခပဲအမြင်အာယုန်လေးကိုအကြောင်းပြုပြီးတော့စိတ်ထဲမှာဝမ်းသာတယ်ကောင်းတယ်လေးကြားလိုက်ရောဝမ်းမသာဘူးဝမ်းသာ
တ
ယ်ဝမ်းသာတယ်ကိုကြိုက်တဲ့အနံ့ကလေးရရင်လည်းဝမ်းသာကိုကြိုက်တဲ့အစာအာဟာရလေးရတာလေးတွေ့လိုက်လည်းဝမ်းသာကိုကြိုက်တဲ့အထိတ်တွေလေးဆိုတော့ဝမ်းသာတော့အဲ့ဒါကိုဝိရိယဒုက္ခလို့ခေါ်တယ်
အဲဒီဝိရိဒဒုက္ခလို့ခေါ်တဲ့ဒီကာမဒုက္ခမှာလူတိုင်းလူတိုင်းရနိုင်တာလူရင်းမကဘူးတိရစ္ဆာန်တွေတောင်မှပဲ
ရနိုင်တဲ့ချမ်းသာဒုက္ခမျိုးဖြစ်တော့ကြောင်းအမှန်တမ်းမှာအစစ်နိုင်တဲ့ချမ်းသာအားလို့ပြောတာနော်ကဲကောင်းပြီဒီအစစ်ကိုကြော်လိုက်ပြောရမဟုတ်ဘူးကာမဂုဏ်အာယုန်တွေချမ်းသာတာကိုစိတ်ထဲမှာမခံစားခြင်းဘူးမခံစားချင်လို့တရားဓမ္မနဲ့ပျော်မွေ့မယ်ဆိုတဲ့ပုံစံတွေရောမရှိဘူးလားရ
ှိပါတယ်
ခင်ဗျာ။အေးတရားဓမ္မနဲ့ပျော်မွေ့မယ်ဆိုတဲ့ပုံစံတွေကြတော့ယေရှုကနှစ်သက်ဆရာရူပယုံနားနဲ့နှစ်သက်ဆရာသတ္တယုံနှာခေါင်းနဲ့နှစ်သက်ဆရာခန္ဓာယုံလျှာနဲ့နှစ်သက်ဆရာရတာခန္ဓာကိုယ်နဲ့အထီးတူနှစ်သက်ဆရာဖုဒ္ဓဘာယုံဆိုတာတွေကိုအလေးနဲ့ပဋ္ဌာန်းတော့ကလေးနဲ့ပြထားတော့နော်အဲ့ဒီအာယုန်လေးကိုဖယ်ရှားလိုက်တယ်ကပ္ပဌာအာယုန်လေးတစ်ခုလေးနဲ့စိတ်ကိုလေ့ကျင့်ပြီးတော့တတိကာမဂုဏ်အာယုန်လေးကနေထွက်ခွာလိုက်တယ်ဗာမဏေယောဆန္ဒဒုက္ခမျိုးကိုမလိုချင်ဘူးမျက်စိကကြည့်ပြီးတော့ဆန္ဒတာမလိုချင်ဘူးနာကနာထောင်ပြီးချမ်းသာတာအခေါင်းကနမ်းရှူပြီးချမ်းသာတာလျာကလည်းရက်ပြီးချမ်းသာခန္ဓာကိုယ်ကထိပ်ပြီးချမ်းသာအဲ့ဒီချမ်းသာမှုမျိုးတွေကိုမလိုချင်တော့ဘူးတရားနဲ့ပြောမိပဲဆောကပ္ပဌာန်းကြောင့်တရားရေးတာသွားပြီးတော့ခြင်းစဉ်တစ်ခုသာခြင်းတရားတော်အထုပ်လို့ဆိုဖယ်လီဝင်လေးလေးမှတ်တယ်အဲ့ဒီထွက်လီဝင်လေးလေးမှတ်နေတဲ့အချိန်ဘာဖြစ်လာလို့ဆိုစဉ်းစားကြည့်။မျက်စိကမြင်ရလို့ချမ်းသာတာနဲ့ချမ်းသာဒုက္ခရ။နားကနားထောင်ပြီးတော့ချမ်းသာဒုက္ခရ။နှာခေါင်းကအနံ့ရှိပြီးချမ်းသာဒုက္ခရ။လျှာကရတာခံပြီးတော့ချမ်းသာဒုက္ခရ။ခန္ဓာကိုယ်အထီးတွေ့ตายရပြီးတော့ချမ်းသာဒုက္ခရတာမတူပြန်ဘူး။အဲ့ဒီနှာခေါင်းကနေပြီးတော့လေလေးရှူပြီးတော့မှတ်ထားလို့တမာရီလေးရလာလို့ရှိရင်စိတ်ချမ်းသာမှုလေးတွေမရလာဘူးလားရ
ပါပါတယ်ခင်ဗျာ
အဲ့ဒီချမ်းသာမှုကြတော့ခန္ဓာကကာမတုခမဟုတ်ဘူးနိခမတုခပဲဥပ္ပဲ့တယ်လို့ဒီလိုပြောတာနိခမတုခဆိုတာသမာယိုးရမျက်စိနန္တလျာကိုအဲ့ဒီအာယုန်တွေကနေပြီးတော့ရယူတဲ့အာယုန်တွေကနေထွက်ခွာပြီးတော့ဓမ္မအာယုန်နဲ့နေလာတဲ့အခါရရှိလာတဲ့ချမ်းသာဒုက္ခနိခမဒုက္ခလို့ခေါ်တယ်အကျဉ်းချင်းပြောလို့ရှိရင်အရက်ထဲမှာချမ်းသာဒုက္ခမဟုတ်ပဲနဲ့တော်တဲ့တောင်းတဲ့ရိတ်တာတဲ့ကပ္ပဌာန်းကြောင့်နဲ့မှရတဲ့ချမ်းသာဒုက္ခဆိုလို့အဲ့ဒီချမ်းသာဒုက္ခရတဲ့ပုဂ္ဂိုလ်ဆိုတာအလုံးနဲ့တန်နေလို့ဒါတော့မှအခုဒီနိခမဒုက္ခဆိုတာအခုပြောတာလေးကအစလေးရှိသေးတယ်။ဒီနိခမဒုက္ခကအရှင်းဘလောက်ရှိတယ်ဆိုတာစဉ်းစားကြည့်အောင်။နိခမဒုက္ခလည်းဝိရိယဒုက္ခပဲ။ခံစားချမ်းသာလေးကြီးပဲခေါင်းတော့။အဲ့တော့ဝိရိယဒုက္ခဆိုတာကိုအရှင်းပြင့်ပြီးတော့ကြည့်ကြည့်။ကောင်းပြီ။မျက်စိနာနာလျာကိုတို့ဖြစ်ခံစားလို့ရတဲ့ရူပယောသရယောကန္နောရတယောဖွဋ္ဌပါယောဆိုရယ်လူချင်းစရာအာယုတွေကိုလူချင်းနဲ့တဏ္ဏကဲအောင်ကြိုးစားအဲ့ဒါလည်းကဲအောင်ကြိုးစားမယ်ဆဘာလို့စိတ်ဉာဏ်ရအရကလေးကပ်ပြီးတော့ဉာဏ်သားလေးကိုဆုံးထုတ်တာဆုံးထုတ်ပြီးတော့ဘာလုပ်လဲဆိုလို့ရှိရင်ဒီနေ့နှကောင်းကထွက်နေတဲ့24နာရီရှူဆိုင်နေတဲ့ထွက်လေဝင်လေလေးကိုပတ်တယ်စိတ်ကလေးကိုထွက်လေဝင်လေလေးကလွှဲရင်စံတာလေးပေါ်မှာမပို့ထွက်လေဝင်လေလေးပေါ်မှာသမာဓိရအောင်ဖြိုးစားလိုက်အဲဒီလိုသမာဓိရအောင်ဖြိုးစားလိုက်တဲ့အခါကျတော့စိတ်ကလေးကအတော့ကိုတည်ငြိမ်သွားတယ်တည်ငြိမ်သွားတဲ့အခါမှာပထမပါဖြစ်တော့ဆိုတော့ဝိဝိစေဝကာမေဟိဝိဝိသအာဟုတလေဟိဓမ္မေဟိလို့ဆိုရတာသူကမျက်စိကနေကြည့်ချင်တဲ့ကြည့်ပြီးတော့နှစ်သက်တဲ့တဏ္ဏနားကနေကြားတဲ့အပံပေါ်မှာနှစ်သက်တဲ့တဏ္ဏနှာခေါင်းအနံ့ကိုနှာခေါင်းနဲ့အနံ့ခံပြီးတော့နှစ်သက်တဲ့တဏ္ဏလျှာနဲ့အရသာခံပြီးတော့နှစ်သက်တဲ့တဏ္ဏခန္ဓာကိုယ်နဲ့ထိတွေ့ပြီးတော့နှစ်သက်တဲ့တဏ္ဏဆိုတဲ့
အဲ့ဒီကာမိဆန္ဒခံစားခြင်းနဲ့စိတ်ကြီးအဲ့ဒီအချိန်ကျတော့မရှိဘူးကာမဒီအစင်းအပန်အနတ်အရသာလို့ဆိုရင်လူချင်းစရာအာယုန်လေးပေါ်မှာတွေ့တာလေလူချင်းတယ်ဆိုတဲ့တဏှာကင်းတော့အဲ့ဒါတွေမကဘူးဘာတွေကင်းသွားလဲလို့ဆိုလို့ရှိရင်ဉာဏ်နဲ့အကုသိုလ်တွေအလုံးမကြတဲ့ဗျာပါဒဒေါသဆိုတာကင်းသွားတယ်
စိတ်လေးနေတဲ့ဥဒိစ္စစိတ်ပူပန်နေတဲ့ကိုယ်ကိုယ်စားသူအာယုံပေါ်မှာစိတ်ဆုံနေသွားတယ်ဆိုတဲ့ဌိနမေတ္တာတန်မြတ်ရှိနေတယ်ဆိုတဲ့ဝိသိကိစ္စ
ဒီတဘာဝတရားကဒီအာယုံပေါ်မှာစိတ်ကလေးထားလိုက်တဲ့အချိန်ထက်လျော်လေးအာယုံလေးပေါ်မှာထားလိုက်တဲ့အချိန်မှာကာမကောအာယုံခံစားခြင်းနဲ့စိတ်လေးပြတ်သွားတယ်ဟုတ်လားအချိန်ထိုင်ပိုင်းနဲ့စိတ်တွေလည်းပြတ်သွားတယ်စိတ်လေးထွက်နေတာလည်းပြတ်သွားတယ်နော်ဒီပူပန်နေတဲ့စိတ်တွေလည်းပြတ်သွားတယ်ဒါမျိုးဖြစ်တာအဲ့လိုမျိုးဖြစ်လာတဲ့အခါကျတော့ဘာဖြစ်တယ်လို့ဆိုတော့တရားစဉ်းစားကြည့်နော်အာယုန်တစ်ခုကိုလိုချင်နေတဲ့တဏှာလိုချင်လို့မရတဲ့ဖြာပါဒဒေါသလူဆိုတာလိုချင်တာရရင်ပျော်တယ်လိုချင်တာမရရင်ဒေါသဖြစ်တယ်အဲ့ဒီနှစ်ခုလုံးမရှိတော့ဘူးတဲ့အဲ့ဒီနှစ်ခုလုံးမရှိတော့ဘူးလိုချင်တာဆိုတော့မရှိတော့ဘူးဒါတွေကစိတ်ကိုကုသတရားတွေမဖြစ်အောင်ပိတ်ဆို့ထားတဲ့နိဝရဏလို့ဆိုတဲ့တရားတွေအဲ့ဒီနိဝရဏတရားတွေကိုသမာဓိစွမ်းအားနဲ့ဖယ်လိုက်တဲ့အခါမှာသံအာယုလေးတစ်ခုသံစိတ်လေးသံလေးတစ်ခုသူ့မှာရတာအဲ့ဒီမှာရလာတဲ့ချမ်းသာဒုက္ခခုနကာမဒုက္ခဆိုတဲ့အလုံးပေါ်ချမ်းသာဒီကုဒုက္ခကိုဘာခေါ်လို့ဆိုဝိဝေကအစပိတိဒုက္ခလို့ခေါ်တယ်ကာမကောအာယုစိတ်တွေကလွတ်သွားပြီးတော့နှစ်သက်မှုခြင်းမ်းမှုတွေနဲ့ချမ်းသာတာနော်ဆိုလိုတာကအရထဲမှာရတဲ့ချမ်းသာမဟုတ်ဘူးအများနဲ့နေလို့ရတဲ့ချမ်းသာမဟုတ်ဘူးတယောက်သေးတရားနှလုံးသွင်းလို့ရတဲ့ချမ်းသာဒီဝိကဆိုတာလွတ်လပ်တယ်ဘာတွေကလွတ်လပ်သွားလို့ဆိုတော့လောဘကလွတ်သွားတယ်ဒေါသကလွတ်သွားတယ်ဒီအာယုန်လေးပေါ်မှာစိတ်ကိုလေ့ကျင့်လိုက်တဲ့အခါအဲ့ဒါတွေကလွတ်သွားတယ်နိဝရဏတရားတွေစိတ်ညံသွားတဲ့နိဝရဏတရားတွေမရှိတော့ဘူးလွတ်လပ်သွားတယ်အဲ့ဒီလွတ်လပ်သွားလို့ဖြစ်ပေါ်လာတဲ့ပိဋိဒုက္ခတွေဟာလည်းပဲဝေဒိတဒုက္ခပဲအဲ့ဒီဒုက္ခကိုရတဲ့ပုဂ္ဂိုလ်ကမတဏှာရှားသွားတယ်သူရတဲ့အတန်ခါချင်းစဉ်တဲ့ကိုစနစ်တကျကျင့်ရင်ဒီဟာရဒါကိုဇာနာဒုက္ခဆန်ချမ်းသာလို့လည်းခေါ်နိုင်တယ်ဟောဒါကအစင်းမြင်သွားပြီတဏ္ဍပုဂ္ဂိုလ်တွေမရနိုင်ဘူးခန္ဓာလူတိုင်းရတဲ့ဝိရိဒ္ဓဒုက္ခကာမဒုက္ခပဲဖြစ်တယ်အခုတရားတော်ချက်ချက်ကျုပ်ကိုအထုတ်တဲ့ပုဂ္ဂိုလ်တွေရတာအဲ့ဒီလောဘဒေါသတွေကင်းပြီးတော့စိတ်ထဲမှာတရားအာယုန်လေးနဲ့နေနိုင်တဲ့ချမ်းသာဒုက္ခဆိုလိုတာကပထမဇန်ဒုက္ခလို့ခေါ်တယ်နော်ဒီဇန်ချမ်းသာနဲ့နေနိုင်တဲ့ဒုက္ခလေးပထမအဆင့်ဇန်ချမ်းသာနိုင်တဲ့နေတဲ့ဒုက္ခလေးဝိဝေကစာပိတိဒုက္ခဝိဝေကစာဆိုတာကာမကုံအာယံစိတ်တွေကင်းစိတ်သွားပြီးစိတ်ငြိမ်သွားပြီးကင်းကွာလွတ်လပ်သွားပြီးတော့ရရှိလာတဲ့ပိတိဆိုတာနှစ်သက်ခြင်းနှမှုနဲ့ဒုက္ခဆိုတာချမ်းသာတဲ့အဲ့လိုမျိုးရဖို့ရမယ်ဒါသမထချက်တွေကိုကျင့်အဲ့ဒါလေဝိရိဒ္ဓဒုက္ခအရှင်းမြင့်တဲ့ဝိရိဒ္ဓဒုက္ခဒါနဲ့အဲ့ဒီဝိရိဒ္ဓဒုက္ခဒီဒုက္ခအစင်းမြင့်ကြောတာလို့ဆိုမဟုတ်ဘူးသူ့ရဲ့အစင်းမြင့်တာရှိသေးတယ်သူ့မှာဗာပြောစရာရှိတယ်ဆိုလို့ရှိရင်ဒီအာယုန်တစ်ခုပေါ်မှာတွေးချံပြီးတော့ပေးနေရတဲ့သဘာဝတရားကသူ့ရဲ့အနောက်ချက်တစ်ခုပဲအဲ့ဒါကိုစာပေကဝိတက်လို့ခေါ်တယ်သူတွေပြောတယ်မဟုတ်လားများကဝိတက်တွေများနေလို့ကိုယ်တွေးတွေတွေးနေလို့အိပ်မပြောင်းဘူးဆိုတာရှိတယ်။အဲ့ဒီဝိတ္တဆိုတာရဲ့အနှောင့်ရှက်အဲ့ဒီအနှောင့်ရှက်ကိုမလို့ခြင်းတို့သမထခြင်းစဉ်တစ်ခုဆက်ကျင့်ပြီးတော့တမာတိစွမ်းအားကိုတုံးမြင့်လိုက်တဲ့အခါကျတော့ Dudia sen san chana nya. Eri dudia sen san chana go tamadhi sa piti dukha nukha. Tamadhi sa aja pshipola de piti dukha aare. Eri virita dukha aja. Kona virita dukha na asemya nwanya. Tatamaluri vayavya. Now, for you to read the two cars or a Chanavani, Chanavani, Yoni, the two car, Kamadukani, Yoni, long neck. Kamadukani, Yoni. A good Yoni, we will cut up, we did two cars, Kamgo, Ioni, who shimmy like the Yala, the Chanaduka. The Mahdi son, I don't chip on the Chanaduka. The Chanaduka is a demotaches in Chima, Yala, Tamabugu, Yala. เอ่อแล้ววิริยะทุกข์ก็ใช่ดิแล้วก็ทีละอาเซญญะน่ะใช่ดิล่ะใช่ดิทีละอาเซญญะน่ะมาแล้วสิพอนี่ปิติဆိုတဲ့ตัวอารมณ์ปิติဆိုတာဖြစ်ခုလိုက်ပิติဆိုတာစိတ်လှုပ်ရှားမှုအမှန်ချမ်းသာတာဟုတ်ဘူးပิติဖြစ်လာပြီဆိုရင်လူတွေဟာပิติဖြစ်ရင်ဝန္တာလုံးဆိုးတယ်လို့ပြောကြတာမှန်လားမှန်ပါဗျာစိတ်ဝန္တာ ပိတိဖြစ်ပြီးတော့ဝန္တာလုံးဆိုးတယ်မတည်ငြိမ်မှုလေးတစ်ခုဖြစ်တယ်အဲ့ဒီပိတိမပါတဲ့ချမ်းသာကြတော့ပုံပြီးတော့ချမ်းသာတယ်ပိတိဆိုတာလိုင်းလုံးလို့ပဲသူကလိုင်းလုံးဆိုတာရိုက်ခတ်တတ်တယ်တည်ငြိမ်မှုမရှိဘူးဒါကြောင့်နေပိတိကသုခလို့ခေါ်တယ်ဆန်းအဆင့်ကိုတိုးမြင့်လိုက်တဲ့အခါကျတော့တတိယဆန်းအဆင့်ရောက်ပါလို့ရှိရင် ปิติมะบาร่อวุตุยะตมะริสอนอาหาอะเสญเนี่ยเบญนี่ตวาดะรอซอคุณน่ะโหลถั่วลิวินลิเลยะนี่อะเสญตะตวาดะเนาะตัตติยะสังอะเสญยอมตวาดะโหลရှင်เนปิติกะทุกข์เอริชันนะครับดิชันนะมาเนี่ยวิริยะทุกข์เว้ยดูได้ไม่ได้หรอกดิชันนะทุกข์ก็ตามมาปุถุชนอะด้วยเฉยไม่ใช่รู้ไม่ใช่รู้สุแล้วไม่ต้องดับกูดิ ဒီချမ်းသာကိုချမ်းသာမှန်တာမသိဘူးပေါ့ဒါပေမဲ့အဲ့ဒီချမ်းသာဟာအမြင့်ဆုံးလားလို့ဆိုတော့မဟုတ်ဘူးအဲ့ဒီချမ်းသာကလည်းမျက်နှာရှိသေးတယ်ဘာလဲလို့ဆိုလို့ရှိရင်ချမ်းသာမှုခံစားနေတဲ့ဒီဒုက္ခလေးကအနှောင့်အယှက်ကလေးတစ်ခုဖြစ်တယ်တမာတိဆွမ်းအားရဲ့အနှောင့်အယှက်ဖြစ်တယ်ဒါကြောင့်မလို့တို့ဒုက္ခဝေဒနာကိုဖယ်ရှားလိုက်တဲ့အခါကျတော့ อายุตะคู่บ่มาลิลิอยู่ชุบิติญญ์มุยาอะละอุปิขขาทุกข์ขอสะดุฑะสัญญาต่อมีตมาริจิตติตมะทะจิตติจิตสะดุฑะสัญญาต่อมีสิอุปิขขาทุกข์ฉันน่ะก็ต้องลิลิอยู่ชุบไหนเนี่ยเอมตันฉันน่ะหมู่ติญญ์เนี่ยฉันน่ะทุกข์หรือโซดอุปิขขาทุกข์อยาสิอะไอ้ฉันน่ะจ้ะ ခုနကပြောခဲ့တဲ့ချမ်းသာတွေတဲ့ပုံပြီးတော့အဆင်းမြင့်သွားတယ်ပထမဆံဒုက္ခကဝိဝေကအစပိတိဒုက္ခကာမဂုဏ်အာယုန်တွေကခင်းလွတ်သွားသည့်အတွက်ကြောင့်ရလာတဲ့ပိတိဒုက္ခဒုတိယဆံဒုက္ခကတမာတိစပိတိဒုက္ခတမာတိစပိတိဒုက္ခတမာတိကြောင့်ဖြစ်ပေါ်လာတဲ့ပိတိဒုက္ခတတိယဆံဒုက္ခကနေပိတိကဒုက္ခပိတိပဲ ချမ်းသာဆုံးသာသာဒုက္ခကဥပိ္ခာဒုက္ခအလုံးကိုလိလိရှုပြီးတည်တည်ငြိမ်ငြိမ်နေတဲ့ချမ်းသာဟောဒီချမ်းသာတွေကတမထချင်းစဉ်ချက်မှရတဲ့ချမ်းသာတွေအဲ့ဒီချမ်းသာတွေကိုဘုန်းကြီးတို့တဏ္ဍာန်ပုဂ္ဂိုလ်တွေဟာအတွေ့အကြုံမရှိသေးတဲ့အတွက်ကြောင့်ချမ်းသာကြပါစေဆိုတဲ့အထက်မှာဒါမပါဘူးဒါမပါဘူး ဒီချမ်းသာတွေကခုနကပြောတဲ့ကာမတုခနဲ့ရှင်လိုက်လို့ရှိရင်အမြဲတမ်းချမ်းသာတဲ့ချမ်းသာလို့ဒီလိုမျိုးဆောင်းရအောင်။နော်အမြဲတမ်းချမ်းသာတဲ့ချမ်းသာဒါခံစားချမ်းသာတွေဒီတိုင်းပဲရှိတယ်။အဲ့ဒီခံစားချမ်းသာတွေကိုလောကလူတွေဟာအများစုရနေတာကမချမ်းသာတဲ့လူတွေကာမတုခ ဟုတ်ကဲ့မှန်ပါဗျာမျက်စိနာနာလျာကိုယ်ဆိုတာတွေနဲ့ထိပ်ပြီးတော့အာယုန်တွေပေါ်မှာအာယုန်ပြုရတဲ့အခါချမ်းသာမှုရအဲ့ဒီချမ်းသာကလူတိုင်းလူတိုင်းတမ္မာပုဂ္ဂိုလ်တွေရနေတဲ့ချမ်းသာဒုက္ခ Eri kamgung ayoni itu sumpah lalu. Tamari tabatha jenne neku jen lalu ya lalu. Pertama asen dukha ga. Wiwi ka sa piti dukha. Kamgung ayoni ga kensai tualu. Kengkwa lulla tualu ya tuare chana dukha. Nada ka tamari sang au tumye lalu ya lalu chana dukha jaro. Tamari sa piti dukha. Tamari jau chepo nade chana dukha. Nara kajaro, piti bapare chana dukha, ne piti ka dukha. Oh, nara kajaro, ubekha dukha. Lili shunai ne dukha sotira. Dile uirija dukha, sense dukha. Sense dukha. Ero, eri uirija dukha reha. Tama arin biyoma saroshi, da chana reha rewe, chana reju biyoma. Dodo, ขันธ์3หมู่ရှိတယ်ခြံတာလေးဖြစ်နေတယ်ဒီခန္ဓာ3ဆိုတဲ့သဘောဝင်နေမမြဲတဲ့ဘောတရားဖြစ်တယ်ခန္ဓာ၄ရုံလေးပဲခြံတာကြည့်ကြည့်စိတ်ထဲကပျော်တယ်ဆိုတော့တဏှိကုန်ပျော်တာဟုတ်ကဲ့ဟုတ်ပါဘူးခင်ဗျာဟုတ်ရှိနေတဲ့အချိန်လေးပျော်တာเนาะခန္ဓာ၄ပဲအခုပျော်စရာလေးတွေ့ပြီပဲတော့ကြကြတော့မပျော်စရာတွေ့နေတွေ့ပါလားလေပျော်ရှင်မှုဆိုတာလည်းပဲခန္ဓာ၄တွေ့မှာချုပ်ရင်းသွား အဲ့တော့ကြောင်းရွေးတတ်တယ်။မမြဲဘူးကြောင်းရွေးတတ်တယ်။ဒီဝိရိယဒုက္ခ။ဆက်ဆိုရတဲ့ခေတ်ကိုတော့ကြည့်ပါလား။ကြောင်းရွေးတတ်တဲ့သဘောကိုကြည့်ပြီးတော့ဒီဝိရိယဒုက္ခခွန်ကြီးတို့တကယ်ရနေတဲ့ခဏကကာမဒုက္ခဆိုတာတကယ်ကိုအနေဆုံးအဲ့ဒီတဲ့အရှင်မြင်တဲ့ဝေကာသပိတိဒုက္ခ၊တမာရိစပိတိဒုက္ခ၊ဣတိတိကဒုက္ခ၊ဝိကာဒုက္ခ။ ဒီချမ်းသာတဲ့ကိုယ်ကအလုံးဝိရိယဒုက္ခမှန်မရဘူးမြတ်စွာဘုရားကဘာလို့ဟောလို့ဆိုရင်ယံကိစီဝိရိယတံတံဒုက္ခတမေအဲ့ဒီဝိရိယဒုက္ခတွေအလုံးဒုက္ခတွေပါပဲလို့ခေါ်လိုက်တာဟုတ်ကဲ့လူတွေကဒုက္ခလို့ချင်းနေတဲ့အရာတွေအလုံးဟာဒုက္ခပဲဘာဖြစ်လို့ဒုက္ခတော့ဆိုလို့ရှိရင်မတည်ငြဲလို့မတည်ငြဲတဲ့ရှုထောင့်ကနေပြီးတော့မြတ်စွာဘုရားဟော ดูเรียนชำนาญเอาไว้สิชำนาญเลยสุดในญาณมาก็เว้ยทิฏฐิทุกขวิปริตตมะทุกข์ชำนาญสุดาอุบมาเว้ยกายิกทุกขโกนิโรธะแล้วอศีลเลยเสรติกทุกขสิทธิ์แท้มาวันตาเลยสุดาเนี่ยวันตาหมู่นี้ရှိနေတဲ့အချိန်လေးခန္ဓာကိုယ်မှာအစဉ်ပြေးနေတဲ့အချိန်လေးပဲทิฏฐิทุกขရှိနေတော့လာชำนาญ ပြောက်သွားတာလည်းဒီလိုပဲချမ်းသာမဟုတ်တော့ဘူးဒုက္ခဖြစ်သွားတယ်မပြောက်ဘူးလားဆိုပြောက်မှာဘယ်သူမှရတဲ့ပံပြောနေတယ်လို့ရှိပါလားရှိပါဘူးဗျာအေးဒါကြောင့်မို့လို့ချမ်းသာတယ်ဆိုတာအတိုင်းအတာလေးတစ်ခုများလားပျော်ရွှင်ချမ်းမြေ့ပြီးတော့နေကြတာပြီးရင်ပျော်ရွှင်ချမ်းမြေ့မှုတွေအားလုံးပျောက်ဆုံးသွားတယ်ဒါကြောင့်မို့မြတ်စွာဘုရားကယံကိစီဝိရိယတံသဗ္ဗံတံဒုက္ခတမေ ยังเกิดสิวิริยตังเวทนาขันธ์5มันเนี่ยขันธ์3มันเนี่ยดิแต่ขันธ์5ก็ဖြစ်ๆตัปปันตังทุกขตมิอารมณ์5เว้ยคือตัปปันแล้วพวกนี้ด้วยดิดิสึกาอย่างสมมุติชั้นน่ะวิชาနေจ้ะเนี่ยหลูนี่ฮะตะเกณฑ์ชั้นน่ะวิชาราหอกแหละหลุดิชุรอบมาจริงๆ တကယ်ချမ်းသာဝေရှာတာမဟုတ်ဘူးချမ်းသာခြင်းပြီးတော့ဒုက္ခကိုရှာနေတာတတော်ဒုက္ခရှာတဲ့လူတွေလို့ပြောရမှာပဲဟုတ်ကဲ့ကိုကချမ်းသာခြင်းပြီးတော့ရှာလိုက်တာရလိုက်တာကဒုက္ခပဲဘာဖြစ်လို့လဲကိုချမ်းသာခြင်းနဲ့အရာလေးကတခဏအတွင်းမှာပြောင်းလဲပျက်စီးသွားတော့ဒုက္ခပဲဖြစ်တာပဲအဲ့ဒီအခြေအနေနဲ့မြတ်စွာဘုရားဟောတာကယံကိစီဝိရိယတံ ตัปปันตังทุกขตมิเนี่ยเสียดุขะนี่แหละเออวิริยะทุกขมันเสียมันวิริยะทุกขมันเนี่ยขันธ์3มันเนี่ยมั้ยยัสสวะพะยาเนี่ยที่เปลี่ยนแปลงได้อนิจจตมโหชุฏฐะมันนี่ใช่มั้ยสิงแต่หามันทุกขะนี่ขอรู้เนี่ยทุกขะนี่ขอมั้ยถ้าเช่นถาวรชั้นน่ะมีอยู่ใช่ล่ะรู้สึกใช่ถาวรชั้นน่ะสรุปมาแล้วรู้สึก คนนั้นเขียนว่าตันติทุกข์ดุริยานิโอสา
เอริตันติทุกข์คืออีเวรณาสุริสิกขันธ์3หมู่นี้ทุกข์แล้วชุ่มชื้นตัวแล้วทุกข์แล้วชุ่มชื้นตัวแล้วอุปิขาแล้วชุ่มชื้นตัวแล้วอารมณ์ยุติตันนี้อารมณ์ชุ่มชื้นตัวแล้วกิเลสได้แล้วอารมณ์ชุ่มชื้นตัวแล้วอารมณ์ชื้นตัวบีสุริอะขาจักรดีชำนาญจักรตันติทุกข์ออกไปเอริตันติทุกข์ค่ะစိတ်နဲ့ခံစားရတဲ့အရာမဟုတ်တော့ဘူးပေါ့။တဏှိဒုက္ခဆိုတာစိတ်ခံစားတဲ့သဘာဝတရားမှန်တယ်ညဆိုလိုတာကဝေဒနာလို့ပြောတဲ့အရာမှန်တယ်ညဒီအနိစ္စပဲ။ဟုတ်ကဲ့ဝေဒနာလို့ပြောတဲ့အရာမှန်တယ်ညဒီအနိစ္စဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်အဒုက္ခပဲဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲအဲ့ဒီဝေဒနာနဲ့ခံစားရတဲ့အရာမှန်တရားကြီးဒုက္ခတွေကြီးတယ်ဝေဒနာကဒုက္ခတို့တော့အဲ့ဒါတွေနဲ့လွတ်လပ်လွတ်လွတ်လပ်လပ်ကျင်းကွာပြီးတော့ထာဝရငြိမ်းချမ်းတဲ့အငြိမ်းချချမ်းသာဆိုတာဘာလဲလို့ဆိုရင်တဏှိဒုက္ခအဲ့ဒီတဏှိဒုက္ခဆိုတာဘာလဲလို့ဆိုရင်နိဗ္ဗာန်ပဲအဲ့တော့ဘုန်းကြီးတို့ဘုရားဗတာဝင်သူတော်စင်တွေလူချင်းတောင်းတနေတဲ့ချမ်းသာပါဘာချမ်းသာလဲလို့သိတဲ့ပုဂ္ဂိုလ်တွေဟုတ်လားသိလို့ဖြစ်စေမသိလို့ဖြစ်စေအားလုံးဟာကုသိုလ်ကောင်းမှုလုပ်တိုင်းလုပ်တိုင်းနိဗ္ဗာန်ချမ်းသာကိုမြှောက်တဲ့နေကြတာအဲ့ဒီနိဗ္ဗာန်ချမ်းသာဆိုတာခံစားမှုမပါမှာနိဗ္ဗာန်ချမ်းသာဖြစ်တယ်ခံစားမှုရှိနေသေးတယ်ဗျနိဗ္ဗာန်ချမ်းသာလို့မခေါ်သေးဘူးလေဟုတ်ကဲ့လားဘာဖြစ်လို့လဲဆိုတော့ခံစားမှုကပြတ်တော့အောင်မှာမဟုတ်ဘူးနိဗ္ဗာန်ဆိုတာကျတော့ပျက်စီးတာမရှိတော့ဘူးတခါတော့ကသာသကျုပ်ပြည်ဝင်ဟောကြောင်းတာသံဃာပရိသတ်ထဲမှာရှင်သာရိပုတ္တရာပထေရကတရားဟောနေတယ်ဘာတရားဟောတော့ဆိုတော့ဒုက္ခမိတ္တအာဝတ္တနိဗ္ဗာန်ဒုက္ခမိတ္တအာဝတ္တနိဗ္ဗာန်ငါရှင်တို့နိဗ္ဗာန်ဆိုတာအလွန်ချမ်းသာတယ်နိဗ္ဗာန်ဆိုတာတကယ်ဒုက္ခပဲနိဗ္ဗာန်ဆိုတာတကယ်ဒုက္ခပဲဒီလိုခေါ်နေတဲ့အချိန်မှာထပြီးတော့ထောက်တဲ့ကိုရောကြီးတွေကရှိတယ်သူ့ဘွယ်ကဥဒ္ဓါကြီးတဲ့ရှင်သာရိပုတ္တရာကနိဗ္ဗာန်ကိုဒုက္ခကိုခေါ်နေတဲ့အချိန်မှာဥရရေကထားပြီးတော့ထောက်တယ်စင်ပြားတဲ့နိဗ္ဗာန်မှာခံစားမှုမရှိဘူးမို့လားဘယ်လိုလုပ်ချမ်းသာမှာလဲသူနားလဲတာကခံစားမှသာချမ်းသာတယ်လို့နားလဲတာဟုတ်ကဲ့
နားပါဗျာ
နားလဲဘုံရင်မတူဘူးကဲကံကိုအာယုနေတဲ့မှာပျော်ပြီးတော့နေတဲ့ကလေးတယောက်ရဲ့ခံစားမှုနဲ့ကံကုန်အယုန်တွေကထွက်ပါပြီးတော့တရားရိပ်တံမှာတရားချက်ပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်တူရပါ
တူပါပါဗျာ
မတူဘူးဟိုကလေးတယောက်ကတခြင်းမှန်နားထောင်ပြီးတော့ကံကုန်အယုန်တွေနဲ့တခြင်းမှန်နဲ့ပျော်တတ်တဲ့ကလေးတယောက်ရိပ်တာထဲမှာတိတ်တိတ်ဆိတ်ဆိတ်ကလေးတရားထိုင်နေရတယ်ဆိုပျော်ပါ့မလားမပျော်ပါဘူးဗျာမပျော်ဘူးဒါပဲလို့နော်ပြီးတတ်တဲ့လူကြီးတွေကနာနာမှာအဲ့ဒီလိုတရားထိုင်ပြီးတော့ငြင်းငြင်းချမ်းချမ်းရနေတဲ့အချိန်မှာတခြင်းလာဖွဲ့ရင်ပျော်ပါ့မလားမပျော်ဘူးဟုတ်လားခိုးကလေးကြတော့တခြင်းလာဖွဲ့ရင်တခြင်းလာနားထောင်ပြီးပျော်တယ်ဒီလူကြီးတွေကြတော့တခြင်းနားထောင်ပြီးမပျော်ဘူးတွေ့ရလ
ား
ခံစားမှုချင်းကွာသွားတယ်ဘယ်လိုဆိုလို့အဲ့တော့နိဗ္ဗာန်ကိုဒုက္ခလို့မထင်တာဘယ်လိုပါအေးအစ်င့်နေလေတဲ့ချမ်းသာဒုက္ခအောင်လာနေမှာခံစားရမှချမ်းသာလို့ဒီလိုထင်တာဟုတ်ဒါကြောင့်ဝိရှင်ဥဒ္ဒရာကြီးကထောက်တယ်အရှင်ဘုရားနဲ့အရှင်ဘုရားကနိဗ္ဗာန်ကိုဒုက္ခဒုက္ခနဲ့ပြောတယ်တဲ့အဲ့ဒီနိဗ္ဗာန်မှာခံစားမှုဆိုတာမရှိဘူးမို့လားစိတ်ထဲကခံစားရတာမရှိဘူးမို့လားဆိုတော့ရှင်သာရိပုတ္တရာကဘာပြောလဲလဲဆိုရင်အဲ့ဒီခံစားမှုမရှိလို့ချမ်းသာတာလို့ပြောတယ်။ဟုတ်ကဲ့။ခံစားမှုရှိနေသေးရင်ချမ်းသာတယ်လို့ပြောလို့မရဘူး။ခံစားမှုမရှိတာကမှချမ်းသာတာလို့ပြောတယ်။
ဒီကာမဒုက္ခဟာလည်းပဲကိုကြိုက်တဲ့အာယုန်လေးတစ်ခုပေါ်ပါလူကျင်တဲ့အာယုန်လေးရနေတဲ့အခိုက်ကလေးတာဒုက္ခမရတော့ဘူးဆိုရင်ဒုက္ခရှိတယ်ရှိပါဗျာတခြင်းနာလေးကလည်းကိုနားထောင်နေတဲ့အာလေးနားထောင်နေရတဲ့အချိန်လေးတာဒုက္ခ ဒီတန်လေးကြောက်ပါရင်ချမ်းသာမှုရှိသေးလားရှိပါဘူးအနတ်ကလည်းထွက်လို့ပဲကိုကြိုက်တဲ့အနတ်လေးရှူနေရတဲ့အချိန်လေးတာဒုက္ခမကြိုက်တော့ဘူးဆိုလို့ရှိရင်မရှူရတော့ဘူးဒီအနတ်မရတော့ဘူးဆိုရင်ဒုက္ခဖြစ်တော့ဟောခံစားမှုတွေမတည်ငြိမ်မှုကြောင်းလဲကြောင်းလဲကြောင်းလဲပြီးတော့ပျက်စီးသွားတယ်ထာဝရခန္ဓာကဟုတ်ဘူးအဲ့ဒါလို့ကြောင်းလဲပြီးတော့သွားတယ်အဲ့တော့ကာမဒုက္ခမှာလည်းပဲ
မမြဲတဲ့သဘောရှုတော့ရှိပြီးအတွက်ကြောင့်ဒုက္ခလိုပဲသတ်မှတ်တယ်တခါခုနကဝိဝေကစာပိဋိဒုက္ခပါတယ်အဲ့ဒါလိုကာမဂုဏ်အာယုန်တွေကလွတ်လွတ်ကင်းကင်းနေတဲ့အခါမှာဖြစ်ပေါ်လာတဲ့ပိဋိဒုက္ခအဲ့ဒီထဲမှာကာမဂုဏ်စိတ်အာယုန်စိတ်ကြီးပြန်ပေါ်လာလို့ရှိရင်ဒီချမ်းသာကဆုံးရှုံးမသွားပြန်ဘူးလားဆုံးရှုံးသွားနိုင်ကြတယ်အဲ့ဒီဆုံးရှုံးသွားပြန်တာဟာ ခုနကပြောတယ်ဝိကသပိဋိဒုက္ခအနောက်ရှက်ကြီးတခုဖြစ်တာအဲ့ဒီအနောက်ရှက်ကြီးရဲ့အန္တရာယ်မကင်းသေးတဲ့အတွက်ကြောင့်ဒီဝိကသပိဋိဒုက္ခဆိုတဲ့ချမ်းသာဒုက္ခဟာလည်းပဲကာမဂုဏ်အာယုန်စိတ်ဝင်လာတာနဲ့တကယ်နဲ့အဲ့ဒီချမ်းသာဒုက္ခကလည်းလွတ်ဆုံးရှုံးသွားနိုင်တယ်တဲ့ဒါကြောင့်မို့လို့အဲ့ဒီရှုတော့မှကြည့်လို့ရှင်လည်းပဲဒီဝိကသပိဋိဒုက္ခဟာချမ်းသာတယ်လို့ပြောလို့မရဘူးတ
ပီတိဒုက္ခမှာလည်းပဲခုနတော့ကအတွေးတွေပြောင်းဝင်လာလို့ရှိရင်သမာဓိကပြည့်ပြားသွားတယ်အဲ့ဒါလို့သမာဓိပြည့်ပြားသွားလို့ရှိရင်သမာဓိကြောင့်ဖြစ်တဲ့ပီတိဒုက္ခလေးဟာလည်းပဲဆုံးရှုံးနေတာပါဗျာညောဆုံးရှုံးနေတာသွားတဲ့အတွက်ကြောင့်ဒါလည်းပဲဒုက္ခလို့ဖြစ်ပြန်ဆုံးရှုံးသွားတာလည်းဒုက္ခဖြစ်တာဘာသာရခုဒီတဲ့အစင်းမြင့်တဲ့နေပိတိဒုက္ခပီတိကင်းတဲ့ချမ်းသာဒုက္ခလည်းပဲပီတိပြန်ပေါ်လာလို့ရှိရင်နှောင့်ယှက်မဖြစ်ပေဘူးသူကပီတိမရှိမှချမ်းသာတာကိုပီတိပြန်ပေါ်လာတာလည်းတကယ်နဲ့နှောင့်ယှက်ဖြစ်သွားတယ်ဩနှောင့်ယှက်ဖြစ်သွားရင်ဒုက္ခမဖြစ်ပေဘူးလားနှောင့်ယှက်ဝင်လာတာမှန်တယ်ဒုက္ခပဲနောက်တစ်ခါဥပိ္ပခဒုက္ခဆိုတာလည်းပဲဒုက္ခပြန်ဝင်လာလို့ရှိရင်ချမ်းသာမှုထင်ထင်ရှားရှားဖြစ်လာပြီဆိုလို့ရှိရင်ဒါလည်းပဲအနောက်ဆက်တစ်ခုပြန်ဝင်လာလို့ဒုက္ခအဲ့တော့ပြောမယ်ဆိုလို့ရှိရင်ကာမဒုက္ခလည်းမမြဲဘူးဝိဝိကသပိဋိဒုက္ခဆိုတာလည်းအနောက်ဆက်ရှိတယ်သမာဓိသပိဋိဒုက္ခဆိုတာလည်းအနောက်ဆက်ရှိတယ်နိဗ္ဗိတိဒုက္ခဒုက္ခဆိုတာလည်းအနောက်ဆက်ရှိတယ်ဥပိ္ပခဒုက္ခဆိုတာလည်းအနောက်ဆက်တည်းရှိတယ်အဲ့လိုအနောက်ချက်ရှိနေသည့်အတွက်ကြောင့်အဲ့ဒီချမ်းသာတွေဟာတကယ်ချမ်းသာအစ်စ်မဟုတ်ဘူးတဲ့အနောက်ချက်ခင်းတဲ့ချမ်းသာကမှတကယ်ချမ်းသာတခါရောက်ပြီးရင်ဘယ်တော့မှမဆုံးရှုံးတဲ့ချမ်းသာဆိုတာနိဗ္ဗာန်ချမ်းသာမရှိဘူးကြံတဲ့မှာလေရပြီးရင်ဆုံးရှုံးသွားနိုင်တယ်တဲ့ဒါကြောင့်မလို့ဝေဒနာနဲ့စိတ်ရဲ့ခံစားမှုဝေဒနာနဲ့ခံစားရတဲ့ချမ်းသာမှန်သမျှမှာဒုက္ခမှတ်မှတ်ရတယ်။ဟောနိဗ္ဗာန်ကြတော့ခံစားမှုမရှိသည့်အတွက်ကြောင့်နိဗ္ဗာန်ဟာတကယ့်သာဝရတန်တိဒုက္ခတကယ့်အငြိမ့်ရကဖြစ်တယ်။ရှင်သာရိပုတ္တရာမထေရကခံစားမှုမပါလို့ဘယ်နိဗ္ဗာန်ကိုချမ်းသာတယ်လို့ဒီလိုပြောတာ။ဟုတ်ကဲ့။အကယ်၍ခံစားမှုသာပါရင်ဒီခံစားမှုလေးကပြောင်းလဲဥမ္မာပဲပေါ့လား။နန္တရားဖြစ်နေတဲ့အတွက်ကြောင့်သူကပြောင်းလဲသွားအောင်။အဲ့တော့ပြောင်းလဲသွားလို့ရှိရင်အနိစ္စသဘောဖြစ်လာတဲ့အတွက်ကြောင့်ဒုက္ခတွေဝင်သွားအောင်ပါပဲ။မှန်ပါဗျာ။မမြဲရင်အနိစ္စ။အနိစ္စဖြစ်ရင်ဒုက္ခပဲလေ။ယတ္တနိစ္စံတံဒုက္ခ။အနိစ္စမှန်သမျှဒုက္ခဒီလိုခေါ်တာပေါ့။အဲဒါကြောင့်မလို့ဒုက္ခမရဘဲနဲ့ဒုက္ခပဲပြန်ရတယ်ဆိုတဲ့အနေအထားလေးဖြစ်တယ်ပေါ့။ဧတံဒိဋ္ဌိခါလို့ဆိုတဲ့နိဗ္ဗာန်ချမ်းသာရမှသာလေတကယ်ထာဝရတည်ငြိမ်တဲ့တည်မြဲတဲ့ချမ်းသာဒုက္ခကိုတို့တည်းရမှဖြစ်တယ်။ခဲ့တာဖြင့်ဝိရိဒ္ဓဒုက္ခတွေကလွတ်မြောက်ဖို့ရအတွက်တံဒိဋ္ဌိခါရချင်ပြီဆိုရင်ဒ
ဘုန်းကြီးတို့လည်းသာလုပ်တယ်လုပ်ရမယ်အလုပ်တစ်ခုရှိတယ်အဲ့ဒီအလုပ်မလုပ်ခဲနဲ့မရဘူးဟုတ်ကဲ့သစ္စာလေးပါးသိအောင်လုပ်ပါအဲ့တော့သစ္စာလေးပါးသိအောင်လုပ်တယ်ဆိုရင်သစ္စာလေးပါးဆိုတာကမ္မထာတုဖို့ပြောတာလားဗျာ
ကမ္မထာတုတယ်လို့ဆိုတဲ့နေရာမှာရှိ
မေဃသစ္စာဆိုတာအာလုံးသိတယ်မေဃသစ္စာဆိုတာဘာကိုပြောတာလဲဆိုတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာဓမ္မသမ္မာအာစီဝသမ္မာဝါယာမသမ္မာသတိသမ္မာသမာဓိဟုတ်ကဲ့ဆ
ရာပါဗျာ
ဒီမေဃ၈ပါးနဲ့ဖွဲ့စည်းထားတာကမေဃသစ္စာလို့ခေါ်တယ်အဲ့တော့အဲ့ဒီမေဃသစ္စာကိုထပ်ပြီးတော့ဒီမေဃ၈ပါးကိုချုံပြောမယ်ဆိုရင်ဘာလဲဆိုရင်သီလရဲ့သမာဓိရဲ့ပညာဒီသုံးခုသမဝါစာသမကမ္မန္တသမအာဇီဝကသီလသမဝါယမသမတတိသမသမာဓိဒီသုံးခုကသမာဓိသမာဓိဋ္ဌိသမသင်္ကပ္ပဒီနှစ်ခုကပညာတဲ့အဲ့တော့ကိုယ်တဏ္ဍမှာသီလလုံးကြောင်းအောင်လုပ်ဖို့သမာဓိရအောင်ကြိုးစားဖို့နဲ့ပညာရအောင်ကြိုးစားဖို့ဘယ်ကရှိပါလို့ထူထောင်မှာဟုတ်လားဘယ်ကရှိပါထူထောင်တာဘယ်လိုထူထောင်တာလဲဆိုခုနထွက်လိဝင်လေနဲ့ပဲထူထောင်လို့ရထွက်လိဝင်လေလေးပေါ်မှာအာယုံဆိုင်နေတာဟာထိုအာယုံဆိုင်နေတာထွက်လိဝင်လေလုံးတော့မယ်ဆိုလို့ရှိရင်ထွက်လိဝင်လေလုံးနေတဲ့အချိန်မှာဒီလိပြောတာတွေညာရှိသေးလားမရှိဘူးပြောမယ်ဆိုလို့ရှိရင်ကမ္မထာအထုတ်နေပြီဆိုတဲ့အခါမှာမတိုင်ခင်ကလည်းသီလကိုစောင့်တည်လိုက်တယ်ကမ္မထာအထုတ်နေသည့်အတွက်ကြောင့်ဒီမိစ္ဆာဝါစာကရှောင်ကျင်ပြီးသားဖြစ်နေတယ်။ဟုတ်ကဲ့လား။မှန
်ပါဗျ
ာ။ဒေါထန်းထိုင်နေတဲ့အချိန်မှာလိမ်ပြောတာမရှိဘူး၊ဂုံးတိုက်တာမရှိဘူး၊မဟုတ်တာပြောတာလည်းမရှိဘူး၊ဆဲတာမရှိဘူး။ဟုတ်လား။လုံယုံနေတယ်။ကမ္မထာအထုတ်နေတဲ့အချိန်မှာသူများတဲ့တတ်တာမရှိဘူး။နော်။တရားထိုင်ရင်တော့ခြင်တော့တတ်တယ်မှာ။အဲ့တော့တဏ္ဍကမ္မန္တဖြစ်မနေဘူးလ
ား
ဖြစ်နေပါတယ်ဖြစ်နေတယ်အသက်ဝိမှုကလည်းတမအာဇီဝအမှန်ကန်တဲ့အသက်ဝိမှုနဲ့တက်ဝိနေတယ်ဟောထွက်လိဝင်လေလေးမှတ်နေတဲ့အချိန်မှာတမဝါစာတမကမ္မန္တတမအာဇီဝဟာအလိုလျောက်ပြည့်စုံနေတယ်လို့ပြောအဲ့ဒီထွက်လိဝင်လေလေးကိုဒီစိတ်ကလေးမငြိမ်ငြိမ်အောင်ကြိုးစားနေသမာဓိမရရအောင်ကြိုးစားနေတာတမဝါယမထက်လီဝင်လေလေးပေါ်မှာအာယုံဆိုင်နေတာကသမာတ္တိတည်ငြိမ်မှုရသွားတာကသမာသမာဓိအဲ့ဒီထက်လီဝင်လေလေးပေါ်မှာသဘာဝတရားကိုဆင်ခြင်စဉ်းစားနေတာကသမာသင်္ကပ္ပအမှန်ကိုသိလိုက်တာကသမာဒိဋ္ဌိလို့ဆိုဒီထက်လီဝင်လေဆိုတဲ့အရာလေးပေါ်မှာမဂ္ဂတစ္ဆာကိုတည်ဆောက်နေတာပဲပေါ့တရားထောက်တယ်ဆိုမဂ္ဂင်ရှင်ပါဖြစ်မနေဘူးလားဒါဖြင့်ထွက်လိဝင်လေလေးကဘာတော့လို့ပြီးလို့ရှိရင်ထွက်လိဝင်လေဆိုတာဝါယောတ္တပဲ။အဲ့တော့သမထချင်းတင်ကြည့်မယ်ဆိုလို့ရှိရင်သူကထွက်လိဝင်လေလေးကပြည့်ညတ်ဝိပဿနာချင်းတင်ကြည့်မယ်ဆိုလို့ရှိရင်ဝါယောခွတ်တ္တပါရဲ့ဓာတ်ကြီးလေးပါလဲကဝါယောတ္တပဲ။အဲ့တော့ဝါယောတ္တဆိုတော့ဘာသစ္စာတော့လို့ပြီးလို့ရှိရင်ဒုက္ခသစ္စာမဖြစ်ဘူ
း။
အဲ့တော့ဆိုလိုတာကမဂ္ဂသစ္စာနဲ့ဒုက္ခသစ္စာကိုအလုံးလုံးထားမယ်ဒုက္ခသစ္စာပေါ်မှာမဂ္ဂသစ္စာနဲ့အလုံးလုံးပဲအဲ့ဒါကိုကမ္မထာထိုင်နေလို့ပြောတာပြောမယ်ဆိုလို့ရှိရင်မဂ္ဂသစ္စာကဒုက္ခသစ္စာနဲ့အလုံးလုံးနေတာဒုက္ခသစ္စာပေါ်မှာမဂ္ဂသစ္စာကိုထူထောင်နေတာအဲ့ဒါကမ္မထာအထုတ်တာဟုတ်ကဲ့အဲ့တော့ကမ္မထာအထုတ်တယ်ကမ္မထာအထုတ်တယ်ဆိုတာသစ္စာသိအောင်လုပ်နေတယ်ဘယ်သစ္စာကိုသိအောင်လုပ်နေတာတော့လို့ဆိုရင်မဂ္ဂသစ္စာကိုထူထောင်ပြီးတော့ဒုက္ခသစ္စာကိုသိအောင်လုပ်နေတာလေလေးရဲ့သဘောကိုသိအောင်လုပ်နေတာဒုက္ခသစ္စာကိုသိအောင်လုပ်နေတာပဲအဲ့တော့ဒုက္ခသစ္စာကိုသိပြီဆိုလို့ရှိရင်မဂ္ဂသစ္စာကိုထူထောင်ပြီးတော့ဒုက္ခသစ္စာကိုသိပြီဆိုတာနဲ့တူနေဘာဖြစ်လာတော့ဆိုရင်ဒုက္ခကိုဖြစ်စေတတ်တဲ့သမုဒိယဆိုတဲ့တဏှာကိုပယ်ပြီးတော့និရောဓသစ္စာဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတာပဲဟုတ်လားဒါကကမ္မထာရဲ့အကျိုးတရားပဲကမ္မထာအထုတ်ခြင်းသည်တွေ့တာမှုကိုသနာကိုပယ်ခြင်းနိဗ္ဗာန်ကိုအာရုံပြုနိုင်ခြင်းပဲဒီလည်းခုပဲနိဗ္ဗာန်ကိုအာရုံပြုလိုက်တာနဲ့တကယ်နဲ့အတွေ့အကြုံအားလုံးကလည်းလုံးမြောက်သွားတယ်ဆိုတော့ဟောကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာကိုသိအောင်လုပ်ရတယ် Tumuriya desa wo phe phit de, Nirodha desa wo myan maw pyu de, Megha desa kodana ma chi thwa law am chu sa. Ta byai ne lut de de be ya. Hok ka la. A ဧလိုလုံးမခုနကនិរោဓဆိုတာကိုတွေ့ပြီဆိုတဲ့အခါကျတော့ခုနဝိရိယဒုက္ခမျိုးမဟုတ်တော့ဘူးနဲ့တန်တိဒုက္ခလို့ဆိုရင်ထာဝရဘယ်တော့မှဆုံးရှုံးခြင်းမရှိတော့တဲ့နိဗ္ဗာန်ချမ်းသာဆိုတာမျက်မှောက်ပြုနိုင်မှာဖြစ်တယ်။ဘုန်းကြီးတို့တွေတတ္တဝါတွေချမ်းသာကြပါစေလို့ပြောတာများသောအားဖြင့်ကာမဒုက္ခလောက်ကိုရည်စူးပြီးတော့ပြောနေတာအဲတော့နိဗ္ဗာန်ဒုက္ခဆိုတဲ့ဒီချမ်းသာကိုချမ်းသာမှာထာဝရချမ်းသာပဲဆိုတာတို့တွေရှားနေတဲ့ချမ်းသာဟာတကယ်လို့အောက်တန်းကြတဲ့ချမ်းသာပဲဝိဝိကသပိဋိဒုက္ခတော်တို့မရှားနိုင်သေးဘူးသမာဓိသပိဋိဒုက္ခတို့မရှားနိုင်သေးဘူးနိဗ္ဗိဒိဒုက္ခဆိုတာတို့မရှားနိုင်သေးဘူးဥပေက္ခဒုက္ခဆိုတာလည်းတို့မရှားနိုင်သေးဘူးဒီနိခမဒုက္ခတွေနဲ့တို့အလံဝင်းနေသေးတယ်နိခမဒုက္ခတွေမှမရှားနိုင်လို့ရှိရင်တန်တိဒုက္ခဆိုတဲ့နိဗ္ဗာန်ကနေပဝေးပြီဘူးလားအေးဒါကြောင့်မို့လို့တဏှာဝုစင်းရဲကလွတ်မြောက်ပြီးတော့တဏှိဒုက္ခဆိုတဲ့နိဗ္ဗာန်အငြိမ့်တက်ကိုရဖို့ရတဲ့တို့တွေလောက်အောင်ကတော့ဒုက္ခသစ္စာကိုသိအောင်လုပ်ဖို့ပဲဒုက္ခသစ္စာကိုဘာနဲ့သိအောင်လုပ်မလဲဆိုရင်မဂ္ဂသစ္စာနဲ့သိအောင်လုပ်ပဲဒုက္ခသစ္စာကိုမဂ္ဂသစ္စာနဲ့သိအောင်လုပ်တဲ့အခါသမုဒယသစ္စာကိုဖယ်ရှားပြီးတော့និရောဓလို့ဆိုရင်တဏှိဒုက္ခထာဝရချမ်းသာဖို့တို့တွေရှားရှိမှဖြစ်တဲ့ဒီလမ်းစဉ်ကြီးကိုဘုရားမြတ်စွာဟောကြားခဲ့တဲ့လမ်းစဉ်ဖြစ်ဘုရားမြတ်စွာကိုယ်တိုင်ဟောကြားခဲ့တာဖြစ်တယ်။သာသနာတော်နဲ့ကြုံတွေ့နေတဲ့အချိန်တွေ့တွေ့လာသစ္စာ၄ပါးပေါ်မှာအလုံးလုံးပြီးတော့နောက်ဆုံးမှာဒုက္ခនិရောဓလို့ဆိုရင်ဒုက္ခချုပ်ရဲ့ပဏိဒုက္ခလို့ဆိုရင်ထာဝရအငြိမ့်ချက်ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားအထောက်ကြားမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးတော့ဝိရိယဒုက္ခမှန်သမျှဟာဒုက္ခပဲပဏိဒုက္ခကတကယ်ဒုက္ခအစ်စ်လို့ကိုယ်စီကိုယ်စီမှတ်ယူပြီးတော့တဏှိဒုက္ခရအောင်အကျင့်ကြံကြိုးပမ်းများအားထုတ်နိ